မင်္ဂလာပါရှင်ပြည်ဝအမေရိကန်တန်ရဲ့2019ခုနှစ်မတ်လ28ရက်ကြာသပတေးနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line kilometer 18 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မချန်သေးရင်ကပဲဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားကြဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာရွေးကောက်ပွဲမှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမယ်အများစုရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မမျှသစင်အောင်နဲ့တူကြေညာပြေးသွားမှာပါ
ဆက်လက်နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအဖွဲ့တိုင်းရင်းသားလက်နက်ကိုင်ချင်းချင်းတိုက်ပွဲဖြစ်နေသလိုရှမ်းပြည်မြောက်ပိုင်းအဖွဲ့နဲ့အစိုးရတပ်နဲ့တိုက်ပွဲဖြစ်ရမှာလဲအစိုးရတပ်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ
် RDF နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်နေတာတိုက်ပွဲကကျေပြန့်လာတော့ဒါမှကဖြစ်တယ်
SSPP ရဲ့ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြတာနဲ့ထုတ်လွှင့်ပေးသွားမှာပါရှင်တခါမြောက်ဦးမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒီလထဲမှာပဲအရက်သား6000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့အကြောင်းရခိုင်အမျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်နိုင်ငံတကာသတင်းတော်မှနားဆင်ရမှာကတော့အမေရိကန်ရဲ့2020အစိုးရအတုံးကြီးမှတန်တမာရေးနဲ့နိုင်ငံတကာအကူအညီအတွက်ငွေတွေကသန်းထောင်နဲ့ချီပြီးဖြတ်တောက်လိုက်တာပေါ်မှာဝေဖန်ခံနေကြရပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသာပတေးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင်
မချရင်ငါပဲဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရုရှားလူတွေကိုဖယ်ရှားဖို့အမေရိကန်ကဗင်နီဇွဲလားတပ်ဖွဲ့တွေဆေးလွတ်ဖို့အစီအစဉ်ရှိသလားဆိုတဲ့သတင်းတစ်ယောက်ကမင်းမြန်ရမှာတော့ဖြစ်နေတဲ့နီးလန်းနေအားလုံးကိုစဉ်းစားမဲ့အကြောင်းလဲသမ္မတကအချင်းချင်းပြောခဲ့တာပါအမေရိကန်ရဲ့ယက်တိချင်းနဲ့ပတ်သက်လို့ရုရှားကကောင်းကောင်းနားလည်ထားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုသွားပါတယ်ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်လက်ဖြစ်ယာယီသမ္မတဖြစ်လက်ကြီးညာထားတဲ့ဝါဂွာဒိုရဲ့ဇနီးဖြစ်သူဖေဗီယန်နာရိုဇယ်လစ်နဲ့အတူအင်ပီရိုမှာသမ္မတထရန့်ကဒိန်းတောက်တီကိုတွေ့ဆုံခဲ့တာပါဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ရဲ့ဇနီးဖြစ်သူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတော့ဒီသတင်းပတ်ကုံမှာရုရှားစစ်လေယာဉ်တွေဗင်နီဇွဲလားကိုရောက်လာတာမလိုလားအပ်တဲ့ရန်လိုတဲ့လုပ်ရပ်ဖြစ်နေတယ်ပြောဆိုခဲ့ပါတယ်ရုရှားအနေနဲ့နီကိုလတ်စ်မာဒူရိုအစိုးရကိုထောက်ခံနေရတဲ့အားလုံးကိုရက်ဆိုင်ပြီးဝန်ကွာရိုနဲ့အတူရက်တီဖို့လွတ်လပ်မှုတွေပြန်လည်ရရှိနိုင်မယ့်အချိန်ထိအမေရိကတိုက်နယ်ရောကမ္ဘာတဝန်းနဲ့ပါလက်တွဲသွားဖို့လည်းတိုက်တွန်းနေတာပါရုရှားနိုင်ငံကတော့ဗင်နီဇွဲလားနိုင်ငံမှာရုရှားရဲ့လုပ်ရည်တွေကဥပဒေနဲ့အညီသာဖြစ်ပြီးတရားဝင်အစိုးရတရားကလည်းသဘောတူလက်ခံတဲ့လုပ်ရည်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးအမေရိကန်ရဲ့တောက်ဆူချက်ကိုပယ်ချလိုက်တဲ့အကြောင်းရုရှားသတင်းဌာနတစ်ခုဖြစ်တဲ့ RIA ကဖော်ပြပါတယ်ရုရှားဆိုရတော့ဗင်နီဇွဲလားမှာစစ်ပဆိုင်ရာဝန်ထမ်းတွေဆေးလွတ်ထားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မှတ်ချက်ပေးပြချဖို့လည်းညှင်းဆန်ထားပါတယ
်ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်ဆိုရကတင်ပြခဲ့ပြီးလွှတ်တော်ကပယ်ချထားတဲ့အဆိုပြုချက်နှစ်ခုအပေါ်စဉ်းစားရွေးချယ်စရာနည်းလမ်း16မျိုးကိုဗြိတိရှ်လွှတ်တော်မှဗုဒ္ဓဟူးနေ့ကသဘောတူညီချက်မရဖြစ်ခဲ့ပြီးတဲ့နောက် Brexit အနာဂတ်အရေးဟာပိုပြီးတော့မရေမရဖြစ်လာပါတယ်ဝင်ကြီးချုပ်ထရီဆာမေက EU ကခွဲထွက်ရေး Brexit သဘောတူညီချက်ရအောင်မလုပ်နိုင်ခဲ့တဲ့အတွက်ဗြိတိန်လွှတ်တော်ကဒီတာဝန်ကိုလွှဲပြောင်းယူထားတာပါ Brexit အတွက်ရွေးချယ်စရာအစီအစဉ်16ခုကိုအမတ်တွေကြားဗုဒ္ဓဟူးနေ့ကစတင်အပြေရှာဆွေးနွေးခဲ့ပါတယ်ရွေးချယ်စရာ10ခုအထိစကားတင်ရွေးချယ်နိုင်ခဲ့ပြီးအမတ်တွေကြားမဲပေးဆုံးဖြတ်နိုင်ခဲ့ပေမဲ့ရွေးချယ်စရာအလုံးကိုဆန့်ကျင်ခဲ့ကြတဲ့အတွက်သဘောတူညီမှုမရပြန်ပါဘူးဝင်ကြီးချုပ်ထရီဆာမေက EU ခေါင်းဆောင်တွေနဲ့သူညှိနှိုင်းရယူထားတဲ့ Brexit အစီအစဉ်ကိုသာဗြိတိန်အမတ်တွေလက်ခံမယ်ဆိုရင်သူမှန်းထားတာထက်ပိုစောပြီးဝင်ကြီးချုပ်ယာရုကနေနှုတ်ထွက်ပြီးမဲ့အကြောင်းဗုဒ္ဓဟူးနေ့ကပြောပါတယ
်။ထိုင်းနိုင်ငံမှာမချသေးရင်ကကျင်းပခဲ့တဲ့ထရီရွေးကောက်ပွဲမဲရလက်တွေကိုရန်နှုံးပြေရေထွက်ပြီးစီချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမယ်အများစုရခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်စစ်တပ်နဲ့နှိစက်တဲ့ Plan Pratchett ပါတီကထောက်ခံမယ် 8.4 သန်းနဲ့ထောက်ခံမှုအများစုရရှိခဲ့တဲ့အကြောင်းကော်မရှင်ရဲ့ဒုတိယအတွင်းရေးမှူးချုပ် Kate Owonsey ကဒီနေ့ပဲပြောဆိုလိုက်တာပါလွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖျက်ရှားတာခံခဲ့ရတဲ့အထူးကအတိုက်ခံပ ူယာထိုက်ပါတီကတော့ထောက်ခံမဲ့ 9.9% ရရှိကြောင်းလည်းပြောဆိုခဲ့ပါတယ်။မဲယူတဲ့အားလုံးကိုကြီးညာရခဲ့ပေမဲ့တရားဝင်မဲရလက်အပြည့်စုံတော့မေလ9ရက်နေ့ချမှထုတ်ပြန်သွားမှာပါ။ကိုဇယ်နီယာ900ရှိတဲ့အောက်လွှတ်တော်အတွက်နိုင်ငံပါတီတည်တည်ကကိုဇယ်နီယာဗနနီယာစီအနံ့ရတယ်ဆိုတာကိုလည်းကော်မရှင်ကမထုတ်ပြန်သေးပါဘူး။မဲရလက်တီယာလက်ရှိဝန်ကြီးချုပ်ပရယုတ်ချန်ဟိုချာအနေနဲ့လွှတ်တော်မှာလူနည်းစုဖြစ်နေစာကောင်းစာနိုင်ပြီမလဲ။နောက်ပိုင်းမှာတော့တခြားပါတီတွေကပဲပြောင်းလာအောင်ဆွဲဆောင်အောင်ဆွဲဆောင်နိုင်မယ့်အလားအလာတွေလည်းရှိပါတယ်။လွှတ်တော်ထဲမှာအများစုမဟုတ်ခဲ့ရင်တော့အစိုးရအနေနဲ့ဥပဒေတွေပြဋ္ဌာန်းဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့လည်းကြုံရနိုင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်အခက်အခဲအဖွဲ့တစ်ခုဖြစ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရဲ့ ANFIE ကတော့မဲရလက်တီမှာမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရကြောင်းနဲ့ရွေးကောက်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။
မြောက်ကိုရီးယားဟာအမေရိကန်နဲ့မိတ်ဖက်နိုင်ငံတွေအပေါ်နျူကလ িয়ার ဆိုင်ရာဘေးရန်အဖြစ်ဆက်ပြီးတော့ရှိနေသေးတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကအမေရိကန်တပ်တွေကိုဦးဆောင်သူကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြုတ်သိမ်းရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပေးထားခဲ့တဲ့ကတိအတိုင်းဆောင်ရွက်မနေဘဲမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေနဲ့မစ်ဆိုင်းဒုံးတွေကိုဆက်ပြီးတော့ထုတ်လုပ်နေသေးတယ်လို့ဗိုလ်ချုပ်ကြီးရောဘတ်အေဘရမ်စ်ကပြောပါတယ်။မြောက်ကိုရီးယားဘက်ကတိုက်ခိုက်မှုကိုအချိန်မီသတိပေးနိုင်တဲ့စနစ်အမေရိကန်မှာမရှိတော့သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာတွေ့တဲ့အချိန်တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးကိုရှေ့ရှုလုံဆောင်သွားမယ်လို့ပြောခဲ့တာပါပြီးခဲ့တဲ့လဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာခေါင်းဆောင်နှစ်ယောက်တွေ့ဆုံချိန်မှာသဘောတူညီမှုမရခဲ့ပါဘူးမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးတဖြည်းဖြည်းချင်းလုံဆောင်နေမှုအတွက်အမေရိကန်ကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးအောင်မှာမဟုတ်ကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပါတယ်
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လီဗျားနိုင်ငံကကမ်းလွန်ပင်လယ်မြေမှာခေတ်ဆက်ခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြေးဆွဲသွားတဲ့ရင်းနှီးတင်တင်မော်တဆင်းကိုအထူးစစ်ဆင်ရေးနဲ့ကတင်နိုင်ခဲ့တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောဆိုလိုက်ပါတယ်။မော်တာကမ်းလွန်ရေမှန်30လောက်အကွာမှာ LW1 တင်မော်ကိုထောက်လန်းတွေ့ရှိခဲ့ပြီးနောက်နိုင်ပိုင်းတွင်းမှာပဲ Velta Tech မျိုးတော်စစ်ကမ်းကိုဒီကနေ့ဆက်ကပ်လာခဲ့တာပါ။တင်မော်ကပ္ပတိန်နဲ့အဆက်အသွယ်ရတဲ့အချိန်မှာတင်မော်ကသူ့အုပ်ချုပ်မှုအောက်မှာမရှိတော့ပဲသူနဲ့သူတင်မော်သားတွေကလည်းမော်တာနိုင်ငံကိုဥတီမောင်းနေမှုပြန်ပြေးဆွဲသူတွေကအတင်းအကျပ်ချင်းချောက်ဖိအားပေးတာခံနေရကြောင်းအချိန်ချင်းပြောခဲ့တယ်လို့လည်းမော်တာစစ်တပ်ကပြောပါတယ်။အထူးစစ်ဆင်ရေးအဖွဲ့တင်မော်ဘော်ကိုဆင့်သက်နိုင်ခဲ့ပြီးနောက်ပိုင်းမှာတော့ကပ္ပတိန်နဲ့တင်မော်ကိုအုပ်ချုပ်ခွင့်ပြန်ရခဲ့ပါတယ်။တင်မော်ကုန်းဘက်ပေါ်မှာတော့လက်နက်ကင်အဆောက်အအုံတွေချထားပြီး Velta မျိုးတော်ကိုရောက်တဲ့အချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကတချို့ကိုလက်ထိတ်ခတ်ခေါ်ဆောင်သွားခဲ့ပါတယ်။ရွှေပြောင်းနေထိုင်သူတွေကတော့မြေထဲပင်လယ်ထဲမှာအင်္ဂါနေ့ကပဲကယ်ဆယ်ခဲ့တာပါ။နောက်ပိုင်းလီဗျားနိုင်ငံထရီပိုလီမြို့ကိုပြန်လည်ဦးတည်ခုံမောင်းရမှာရွှေပြောင်းနေထိုင်သူတွေကစန့်ကျင်ကန့်ကွက်ခဲ့ကြပြီးမော်တာနိုင်ငံကိုခီးဆက်ဖို့ဖိအားပေးခဲ့ကြတာဖြစ်ပါတယ်။အရှေ့လယ်ပိုင်းအာရှနဲ့အာဖရိကတပ်တွေကတန်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာ2015ခုနှစ်ကစလို့ဥရောပကိုထွက်ပြေးဖို့ကြိုးပမ်းလာကြရာကဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပတိုင်းမှာအကြီးမားဆုံးဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
ပေါ်တာတာမျိုးလူပေါင်း35ယောက်သေဆုံးခဲ့ရတဲ့ပစ်ခတ်မှုနောက်ပိုင်းဩစတြေးလျနိုင်ငံမှာတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်တဲ့အပေါ်မစင်မချင်းပြောဆိုခဲ့တဲ့အတွက်လက်ရာဇွန် One Nation Party ခေါင်းဆောင် Pauline Hanson ဟာဝေဖန်ခံနေရပါတယ်။ကာတာအခြေစိုက် Al Jazeera ရုပ်သံလိုင်းကထုတ်လွှင့်တဲ့မှတ်တမ်းရုပ်ရှင်တစ်ခုအတွင်းအထက်လွှတ်တော်အမတ် Pauline Hanson က1996ခုနှစ်တုန်းကပေါ်တာတာပစ်ခတ်မှုမှာအစိုးရကပူးပေါင်းကြံစီခဲ့သလားဆိုတာမသိငါစရာမေးခွန်းထုတ်စရာတွေအများကြီးရှိတယ်လို့သတင်းတောက်တယောက်ကိုပြောလိုက်တာကိုလှုပ်ဝဲကင်မရာကနေဖမ်းယူရလိုက်တာပါပေါ်လင်းဟန်ဆန်ရဲ့ဒီရုပ်သံထွက်ပေါ်လာပြီးတဲ့နောက်ဝင်ကြီးချုပ်စကော့မော်ရီဆန်ကမေလကျင်းပမဲ့အထွေထွေရွေးကောက်ပွဲစည်းရုံးမှာ One Nation Party ကိုအတိုက်ခံ Labour Party အောက်မှချက်ချင်းနေရာချပြီးတော့စည်းရင်းသွင်းလိုက်ပါတယ်ဩစတြေးလျရွေးကောက်ပွဲစနစ်အရမဲပေးရမယ့်ပါတီတွေကိုမဲဆန္ဒရှင်တွေအကြိုက်ပေါ်မူတည်ပြီးတော့အစဉ်လိုက်စည်းရင်းသွင်းတာပါဒီရုပ်တံကလူတလူတီးဖြတ်ထားတာဖြစ်ပြီးသူ့ပါတီအနေနဲ့ဩစတြေးလျတနက်ကင်ဆောင်ခွင့်ဥပဒေတွေကိုဘယ်တော့မှနှိမ်ချစော်ကားပြောဆိုခဲ့တာမရှိဘူးလို့လွှတ်တော်အမတ်ပေါ်လင်းဟန်ဆန်ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးကာကွယ်ပြောဆိုခဲ့တဲ့အပြင်ဩစတြေးလျမီဒီယာတွေကိုလည်းရှုံချပြစ်တင်ပြောဆိုခဲ့ပါတယ်ပါတီစည်းရင်းမှာ One Nation Party ကို Labour Party အောက်မှထားပြီးတော့တတ်မှတ်လိုက်တဲ့ဝန်ကြီးချုပ် Scott Morrison ကိုလည်းသူကအယူတယောက်အဖြစ်ဝေဖန်ထိုးနှက်ပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာယာယီဆွေးနွေးဖွဲ့စည်းပါကစ္စတန်ဝန်ကြီးချုပ်ရဲ့မချက်ကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်နိုင်ငံဆိုင်ရာသံတမန်ကြီးကိုအာဖဂန်ကပြန်လည်ခေါ်ယူလိုက်တယ်လို့ပါကစ္စတန်ဒုတိယသံတမန်ကြီးကိုလည်းဆင့်ခေါ်ပြီးတရားဝင်ကန့်ကွက်လိုက်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရဲ့မချက်ဟာအာဖဂန်နိုင်ငံပြည်တွင်းရေးကိုစွတ်ဖက်ရရောက်တဲ့အကြောင်းနဲ့ပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သံတမန်ကြီးအတစ်ဖ်မာရှယ်ကအင်္ဂါနေ့ကပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။တာလီဘန်သဘုံတွေနဲ့ငင်းကြဲဆွေးနွေးမှုတွေမှာအထောက်အကူဖြစ်စေဖို့ကြားနေယာယီဆွေးရဖွဲ့တဲ့ကျောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကပြောဆိုခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့တဲ့အပေါ်အာဖဂန်နိုင်ငံကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သဆိုင်သူတွေအားလုံးပေါင်းဝင်ရှိပြီးပွင့်လွတ်လပ်ပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲတွေကိုကျင်းပပေးနိုင်မယ်။ဂျာနီယာယီအစိုးရတည်းရှိမှသာအာဖဂန်နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအောင်မြင်လိမ့်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသူရုံးခန်းမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်တဲ့အကြောင်းလဲပါကစ္စတန်သတင်းစာ Express Tribune Pakistan ကဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံဂျာယီဝန်ကြီးဌာနကတော့ဝန်ကြီးချုပ်ရဲ့မှတ်ချက်ကိုလိုရာဆွဲဖော်ပြခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်အာဖဂန်နိုင်ငံငင်းချမ်းရေးအတွက်အာဖဂန်နိုင်ငံကိုယ်တိုင်အကောင့်ထဲပေါ်လာကလွဲလို့တခြားဘာရွေချက်မှမရှိတဲ့အကြောင်းလဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါယာယီဆူရရဲ့အုပ်ချုပ်မှုအောင်ရွေးကောက်ပွဲတွေကျင်းပခဲ့တဲ့ပါကစ္စတန်နိုင်ငံရဲ့နမူနာကိုဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပြီးအာဖဂန်နိုင်ငံရဲ့ပြည်တွင်းရေးကိုစွပ်ဖက်ရရောက်တဲ့သဘောမျိုးလိုရာဆွဲမဖော်ပြကြဖို့လဲတတိပေးထားပါတယ်အာဖဂန်နိုင်ငံဂျာယီဌာနပြောခွင့်ရသူကတော့ဒီနေ့မှာလိုရာဆွဲဖော်ပြတာမျိုးမဟုတ်ပဲပြည်တွင်းရေးကိုစွပ်ဖက်တဲ့ပြောဆိုမှုသာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးပိုင်အဖြစ်သမ္မတထရမ့်ရဲ့ဆုံးဖြတ်သတ်မှတ်ခြင်းနဲ့အညီအမေရိကန်ဆိုးရရဲ့ကမ္ဘာမြေပုံကိုပြင်ဆင်ထုတ်ပြန်သွားမယ်လို့အမေရိကန်ဆိုးရကပြောပါရယ်ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးအပိုင်အဖြစ်အတိမတ်ပြုကြောင်းသမ္မတထရမ့်ကမလ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့က VOA ပါရှန်ဌာနကမေးခွန်းကိုအီးမေးလ်ကတဆင့်အမေရိကန်နိုင်ငံသားကြီးဌာနကပြန်ကြားခဲ့တာမှာမလ25ရက်သမ္မတထရမ့်လက်မှတ်ရေးထိုးထားတဲ့ကြေညာချက်တွေနဲ့အညီမြေပုံကိုပြင်ဆင်ရေးဆွဲသွားမှာဖြစ်တယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရကပြောပါတယ်ဗုဒ္ဓဟူးနေ့နောက်ပိုင်းက VOA နဲ့တရားတွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့အီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကအမေရိကန်ဆိုရကမြေပုံကိုပြန်လည်ရေးဆွဲပြီးအဆင်သင့်ဖြစ်တာနဲ့အမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ပြောပါတယ်။မြေပြင်ပေါ်ကပဂရိအခြေအနေတွေအပြင်လုံခြုံစိတ်ချရတဲ့နေဆက်ဒေသရှိဖို့လိုတဲ့ Israel ရဲ့လိုအပ်ချက်တွေနဲ့အညီမြေပုံကိုပြင်ဆင်ရေးဆွဲသွားမှာဖြစ်တယ်လို့လည်း Mr. Hook ကပြောပါတယ်ရှင်။
ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထုတ်လွှင့်ပေးမယ့်အထက်မှာတော့ရှမ်းပြည်နယ်ထဲမှာပတ်လည်ရိုက်နေတဲ့တိုက်ပွဲတွေအကြောင်းနဲ့စပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနံတူမြို့နယ်မှာအစိုးရတပ်မတော် RCSS ရှမ်းပြည်တောင်ပိုင်းSSPP ရှမ်းပြည်မြောက်ပိုင်းနဲ့ TNLA တအောင်းပလောင်ပူပေါင်းတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်လောက်ကြာမြင့်လာနေပြီးဒီကနေ့ဖြစ်တဲ့တပ်မတော်က SSPP TNLA ပူပေါင်းတပ်ကိုလေရင်နဲ့ပါတိုက်ခိုက်နေတဲ့အကြောင်း SSPP ကပြောပါတယ်တပ်မတော်ပြောခွင့်ရသူကတော့သူတို့တပ်စခန်းတွေကိုပူပေါင်းတပ်တွေကစတင်တိုက်ခိုက်လာတာဖြစ်တဲ့အကြောင်းပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေလျှော့ချဖို့အတွက်ဆွေးနွေးခဲ့တဲ့အချိန်မှာပဲနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေတာပါဒီဒေသအတွင်းတိုက်ပွဲတွေဟာအစောပိုင်းကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ပူးပေါင်းတပ်ဖွဲ့တွေအကြားဖြစ်ပွားခဲ့ရာကနောက်ပိုင်းမှာအစိုးရတပ်မတော်နဲ့ပူးပေါင်းတပ်တွေအကြားမှာပါဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်တန်းအောင်ကအခုလိုပြောပါတယ်
ခုတိုက်ပွဲဖြစ်နေတာကအစကတော့ထောင်ခါရပါလေ RCSS နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်နေတာတိုက်ပွဲကကျေပြန့်လာတော့လွန်ဟမ်းဘကလွန်ဟမ်းဘကဖြစ်တယ်ဒီဟိုတက်မတော်ဝင်လာတယ်ဟိုဒီနေ့ပေါ့လေဒီနေ့ပေါ့အဲတက်မတော်နေလေနဲ့လာတိုက်တယ်မနေ့ကလည်းဒီကျမတော်ရဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်ပွဲမကျင်တော့ဖြစ်တယ်ကြ။ကျမတော်နဲ့စိတ်ပိတ်ရင်ဆိုင်ဖြစ်တဲ့နေရာမှာကျွန်တော်တို့ပတ်ဆုတ်ထားတယ်။ကျမတော်ကလည်းဟို105မမနဲ့နမ်းထူနေတယ်ဒီနေ့လည်းတမီကုံထူနေတယ်ကြ။အခုကြည့်ဆိုရင်ခြေလုံးတော့ရှိပြီ
။တမ်မတော်ပါဝင်လာတဲ့အပေါ်မှာ SSPP ဘက်ကအခုလိုဆွဆွဲထားပါတယ်
။ကျွန်တော်တို့အစည်းအဝေးတိုက်ပွဲဖြစ်တယ်လေပွဲနေနေကျန်းလာပြီဆိုရင်လည်းတတ်မတော်လည်းဝင်လာတယ်ဝင်လာပြီးတော့ပြောမယ်ဆိုရင်တော့ဒီအစည်းအဝေးကဝင်ကြည့်မဲ့သဘောရှိတယ်ဗျ
DNLA တန်ပလောင်တပ်ဖွဲ့ကတမရော်ကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားကြောင်းနဲ့ဒီကနေ့တမရော်ကစီရဟတ်ရင်တစင်းနဲ့လာရောက်တိုက်ခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်ကျမတော်တရင်မှန်ပြန်ကြားရေးကော်မတီအတွင်းရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကနမ်တူမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဆော့နီနေလေတဲ့နှစ်နာရီလောက်မှာကျွန်တော်စီရလုံရေးအဖွဲ့တစ်ဖွဲ့ကိုအဲဒီ TNL နဲ့ SSD SSD ပူးပေါင်းဖွဲ့အားတက်ပြစ်တဲ့ခါတာတင်ပြစ်ကတော့အဲ့မှာတိုက်ပွဲဆက်ဖြစ်ပါတယ်ဆက်ပြီးပြောကြ28ရက်နေ့နေ့လယ်နဲ့ညနေမှာလည်းဆက်ပြီးဖြစ်နေပါတယ်ဆက်တိုက်ချင်းတဲ့အုံတန်းတော့မဟုတ်ဘူး26ရက်နေ့မှာလည်းကျွန်တော်ကနာရီလောက်ဖြစ်တယ်29ရက်နေ့မှာလည်းနေကင်းပိုင်းမှာကနာရီပွဲလောက်ပြီးသွားဖြစ်တယ်ညနေပိုင်းမှာလည်းကနာရီပွဲလောက်ဖြစ်တယ်ခင
်ဗျတမရော်အနေနဲ့တစ်ဖက်ဖက်ကိုကူညီတာမရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်တက်ကတော့ဒီကကမှာပါလေအကြောင်းမရှိအဲ့ဒီဖွဲ့နယ်လည်းကျွန်တော်ကဒါမကြခင်ရပိုင်းတွင်းရမှာ CSA SSA နဲ့ပေါ့ SSPB နဲ့ပေါ့ကျွန်တော်ဒီမှာနေပြီးတော့မှ NRPC ရောကျွန်တော်ရှိဦးဖွဲ့နယ်ရောဆွေးနွေးပြီးပြီအဲ့ဆူနီကရနာတီတိုင်းမထပ်ပြတဲ့ခါများရစေရီတို့သူတို့ချင်းဆူနီလဲဆိုတဲ့ဟာကြီးငများကောင်းဆက်ပေါ်နိုင်တော့ဒေတာပို့ပြကြအကျိုးဖြစ်တယ်သို့တော့အဲ့ဒေတာကလည်းကျွန်တော်ပြတဲ့တိုင်းလမ်းပြီးဆန်ဆန်ဆက်မှလည်းစစ်ပေးရှောင်းများနေဒီလူလက်တော်ထောက်ခရအောင
်စစ်ပေးရှောင်းတွေကိုကူညီနေတဲ့ဒေတာကန်တူကတော
့စစ်ရှောင်းတွေကြတော့တိုက်ပွဲနေရနီးနာမိုင်းမှုဆန်ခါလုံမိတ်ကြီးရွာပေါ့အဲ့ဒါဒီမန်ဆန်ကြီးလာတဲ့ပဲရှိတယ်ဟိုတောင်ပက်ဟိုပန်လုံးရော်လေရှောင်ထွက်သွားတာလည်းရှိရခင်ဗျ။တ мян မနေ့တော့အထီးတော့စစ်ရှောင်က130 140လောက်ထိရှိတယ်ခင်ဗျ။ဟုတ်ကဲ့ဒီအခုအတော်တင်းကတော့ပြန်တိုးများလာပါလိမ့်မယ်ခင်ဗျ။ခင်ဗျားကတော့ကျွန်တော်ကောက်နေတော့မှာခင်ဗျ။ဟုတ
်။လက်ရှိတိုက်ပွဲတွေဟာနမ်တူတီဘောကာလန်ပတ်ဝန်းကျင်မှာဖြစ်ပွားနေတာကြောင့်တခါတရံမှာကာလန်ပိတ်တာတွေဖြစ်ခဲ့ကြောင်းလည်းပြောပါတယ်။တမရော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစစ်ရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုငင်းချရေးအတွက်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ဖေဖော်ဝါရီနဲ့မတ်လအတွင်းမှာတမရော်နဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့တီးခြားစီတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရေးရှမ်းတပ်တွေအကြတိုက်ပွဲတွေရပ်ဆိုင်းဖို့တမရော်ပါဝင်ပြီးသုံးပွင့်ဆိုင်တွေ့ဆုံရေးစတာတွေကိုဆွေးနွေးခဲ့ပါတယ်။ဒီလ21ရက်နေ့မှာ RCSS က SSPB နဲ့တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းကြေညာခဲ့ပြီးမှအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပ
ါကိုမိုးစောစုံစမ်းတင်ပြခဲ့တဲ့ရှမ်းပြည်နယ်ကတိုက်ပွဲတွေသတင်းကနေပြီးအခုရခိုင်ပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေဘက်ကလည်းအလှည့်ပေးကြပါတယ်မြောက်ဦးမြို့နယ်အတွင်းမှာဒီလပိုင်းအတွင်းဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ6000ကျော်အိုးအိမ်ဆုံးခွာတင်းရှောင်ခဲ့ရတယ်လို့ဒေသတွင်းကွင်းစင်းလေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာကြောင့်ထိခိုက်သေဆုံးမှုတွေနဲ့စစ်ဘေးရှောင်သူတွေပိုများလာတယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်မျိုးရပါတီ AMP ကနေစစ်ဘေးတန်ကြောင့်အရဖက်ပြည်သူတွေထိခိုက်နေတာဆုံးကျုံမှုစစ်ဘေးတိမ်းရှောင်နေရမှုရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းမှုကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလှိလာခဲ့ပါတယ်။တရပိုင်းတွင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့စစ်ရေးတိမ်းမှနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုထဲမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဥယျာဉ်50ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းနုစိန်ကပြောပါတယ်။
ဒီကနေ့ရတဲ့ဖန်စီကားတာနဲ့ယူဆောင်တာနဲ့ဒီမလို့ရေပူရအားလုံး50ကျော်လောက်ရှိတယ်။တချို့ကလည်းတော့အစတော့မသိဘူးနောက်တော့ဖန်ထားတဲ့ရေစကမ်းမှရှိတယ်။အစ်စ်တွေကိုပို့လိုက်ပြီးစသဖြင့်အဲဒီအားလုံးဘယ်ပါမှမသိဘူးဖန်သွားတာတော့ပြီးလိုက်တယ်
။မြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်ရွာသားဥယီကတော့6000လောက်ရှိနေတယ်လို့ဒေါက်အင်းနုစိန်ကဆက်ပြောပါတယ
်။မြောက်ဦးမြို့နယ်ပြီးမှ6000ကျော်လောက်ရှိအဲဒီမှာအထူးသဖြင့်ရေပူကြီးရေကုန်ဆောင်ရေးကလေးတွေနာမည်ကျန်းတဲ့အသက်ကြီးတွေဟိုလိုအများကြီးပါတာကိုဒီမှာပြခဲ့တာ။ခြေအောင်မှလည်းဒဏ်ရာရတဲ့လူရှိတယ်
။မြောက်ဦးမြို့တွင်ဒေသ15ရဲနေနဲ့18ရဲနေတွေကမြို့တွင်ပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေဒေသခံပြည်သူတွေသမိုင်းဝင်သာသနိကအဆောက်အုံပျက်စီးမှုတွေရှိနေခဲ့တာပါ။ဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်အဆောက်အုံပေါ်နေရာယူပြီးလုံခြုံရေးယူရာကနေပြန်လာတဲ့တပ်မတော်စစ်ကြောင်းကိုပြစ်ခတ်လို့ဖြစ်ပွားရတယ်ဆိုပြီးတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းဆိုင်စစ်သနာချုပ်တမတော်ပြောရေးဆွေးခွေရှိသူဘူမူကြီးဝင်းစောဦးကတော့အေအေအနေနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါတယ်
။တော်ရီထဲမှာစိုက်ကွက်မဖော်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းနေပြီးတော့မှစိုက်ကွက်ပေါ်တယ်။ဂျာလီတမင်အန်ပြီးပြီးတော့မှဒီကွန်ထဲကိုရောက်အောင်တမင်ဆင်လေလို့ပဲကျွန်တော်တို့ခင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံးပြပြီးဖြစ်တာဆိုတော့ ဒီမှာတာဝန်ကဒေသတည်မြေအေဂျင်စီစီသူတို့ရဲ့အတော်ဝင်စီစဉ်ကာကွယ်ရေးအတွက်ကျွန်တော်တို့ကအဓိကတာဝန်ပဲဒီဟာကိုပဲလုပ်တာဒီလိုလုပ်တဲ့လူကဒါဟုတ်ပြည့်စုံအောင်တော့မလုပ်ဘူးဆိုတော့ထေချာကျွန်တော်အာမခံပြောရဲ
အေအေဖွဲ့ကတော့သမ္မတဘက်ကဆွဆဲပြောသလိုအယသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာမရှိကြောင်းပြောဆိုထားပါတယ်မြောက်မြို့တွင်ကွင်းစင်းလေးလာနေတဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌသောအေနုစိန်ကတော့သူ့ရဲ့သိရှိချက်ကိုခုလိုပြောပါတယ်
။မြောက်မြို့နဲ့အင်းမာရဲ့အဖြစ်ပွားသမျှကိစ္စကိုကိုယ်တိုင်ခံစားရှိတဲ့လူတွေရောခိုင်ဟုတ်တဲ့အဲ့ဒီမြောက်မြို့ကိုအဲ့ဒီရှင်တော်ကကြောက်နေတဲ့တခြားလူမျိုးတွေနိုင်ငံခြားသားတွေကတော့ဒါအကျမလို့လည်းလုပ်တာပဲဒီဘက်ကစတင်ပြီးတော့အော်ပြစ်ခတ်တာမျိုးမရှိပါဘူးဆိုတာမျိုးတော့ကျမတို့ကပြောကြတယ်အမျိုးသမီးတွေကတော့မတန်တမ်းလို့ဆိုရတဲ့ဘက်ကပြစ်ကြယ်ဆိုတာကိုဒီကိစ္စကပြောနိုင်တယ်။ကျမတို့စုံစမ်းလေးလာသမားတွေမှာတော့ပြည့်ရတယ်။
ရခိုင်မျိုးရပါတီစုံစမ်းရေးကော်မရှင်ကနေစုဆောင်ရသမျှအချက်အလက်တွေကိုအစည်းအဝေးခန်းစာမှာဖော်ပြပြီးမကြာခင်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်ကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပဲတူတူကျေးရွာနေကုန်းအောင်ပြင်တောင်လမ်းဘက်မှာမြမတ်သမတော်နဲ့ရခိုင်သမတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ပဲတူတူနဲ့တိုက်ပြေးကြရွာရန်900ခန့်ဟာရွာထဲမှာမနေရဲပဲစာရင်ကျောင်းနဲ့ဖုန်ကြီးကျောင်းတွေမှာသိမ်းရှောင်နေကြရတယ်လို့ပဲတူတူကြီးရွာအုပ်ချုပ်ရေးမှူးဥမောင်သာလှိုင်ကအခုလိုပြောပါတယ
်ကိုတူရှိခွက်မှာကိုအောင်ကြီးတောင်ခွက်မှာကြာတယ်ဆက်စားမလို့ရွာတော့မရှိဘူးဟောလည်းနေကြည့်တယ်နဲ့ပါရောလည်းနေနေတယ်နဲ့ပါရောရွာထဲလေချင်းနေစစ်တူရောနေပြီးရောဆက်ကြဖုန်ကြောင်းစာရင်ကျောင်းအဲ့မှာခုနကတော့ကျန်ကြရောပြည်ပြည်ရောဒုက္ခတွေစကမ်းရရသောရောအာ900ရောတော့ရှိနေ
လက်ရှိရခိုင်ပြည်နယ်အတွင်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲတွေအချိန်မြင့်လာနေတယ်လို့ရခိုင်ပြည်နယ်မြောက်ဦးကြောက်တော်မင်းပြဘူရီတောင်ရတိတောင်နဲ့ဘုံလကျုံမြို့နယ်6မြို့နယ်မှာစစ်ပြေးစစ်ရှောင်ဒုက္ခတွေစကမ်းပေါင်း33ခုရှိလာတယ်လို့စစ်ပြေးရှောင်ဒုက္ခတွေ2200ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကစီးရီးပရိခါတွေကအရှိန်လျော့ပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေတာကြောင့်ရှေ့ဆက်ချင်းတွေပိုးပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပူပန်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဘက်ကတော့အေအေရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းဖြင့်တက်မဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းဘက်ကပဲပြောခဲ့ပါတယ်။ဒါဆိုရင်အေအေကိုငင်းကြဲလုပ်ငန်းစဉ်တွေမှာထည့်သွင်းဆွေးနွေးဖို့ဖြစ်နိုင်ပါမလား။ရခိုင်ဒေသငင်းကြဲရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းနိုင်မလဲ။လာမယ့်စနေနေ့ဒိုင်းအလီလိုင်းစီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့ကိုယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးထားမယ်ဆိုရင်တော့ဒိုင်းအလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမည်ကို့မေးလို့ရတာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923128555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA American တန်ကနေဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်လာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာလည်းပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတဲ့ဘက်ကိုအလှည့်ပေးပါရစေအမေရိကန်ပြည်ထောင်စုရဲ့2020အစိုးရအသုံးစရိတ်ထဲမှာတန်တမန်ရေးရာနဲ့နိုင်ငံတကာအကူအညီထောက်ပံ့မှုအသုံးစရိတ်တန်ပေါင်းထောင်နဲ့ချီပြီးတော့ဖြတ်တောက်ထားတဲ့အပေါ်မှာလွှတ်တော်အမတ်တွေပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အသုံးစရိတ်လျှော့ချမှုကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကကျင်းပတဲ့ကြားနာပွဲအတွင်းခုခံထွက်ဆိုသွားခဲ့ပါတယ်။ဒါပေမဲ့လွှတ်တော်မှာမဲခွဲဖို့အသုံးစရိတ်မူကြမ်းကိုတင်ပြတာနဲ့ပယ်ချမယ်လို့ကော်မတီဥက္ကဋ္ဌကပြက်ပြက်သားသားပြောထားတဲ့အကြောင်း VOA ရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတောက်စန်တီစိန်ကသတင်းပေးပို့ပါတယ်။မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်
။အမေရိကန်ဆိုရအဆိုပြုထားတဲ့2020ခုနှစ်အတွက်အသုံးစရိတ်မှာနိုင်ငံတကာအထောက်အပံ့နဲ့တန်တမတ်အသုံးစရိတ်ဒေါ်လာ17ဘီလီယံဖြတ်တောက်ထားတဲ့ကိစ္စကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကလုပ်တဲ့ကြားနာပွဲအတွင်းမှအဓိကအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။ဖြတ်တောက်ထားတဲ့အသုံးစရိတ်တွေထဲမှာဒုက္ခတွေပြန်လည်နေရာချထားရဲ့အသုံးစရိတ်ကမ္ဘာတဝန်းကျန်းမာရေးစောင့်ရှောက်မှုအတွက်ပေးတဲ့အသုံးစရိတ်တို့အပြင်တခြားအထောက်ပံ့ကူညီမှုတွေပါဝင်ပါတယ်။ကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ရောကော်မတီဝင် Republican အမတ်တွေပါအခုလိုဖြတ်တောက်မှုကိုကန့်ကွက်ပြောကြားခဲ့ကြပါတယ
် This budget in my opinion signals to the world that the Trump foreign policy is one of disengagement of pulling back from places where American leadership is needed the most
ဘာကြီးနဲ့ကင်းကွာတဲ့ Trump ရဲ့နိုင်ငံရေးမူဝါဒကိုဒီ budget အသုံးစရိတ်ကပြလိုက်တာလို့ကျွန်တော်ကတော့မြင်ပါတယ် American ရဲ့ဥဆောင်မှုအလို့အဆုံနေရာတွေကနေနောက်ဆုတ်လိုက်တာဖြစ်ပါတယ် တရုတ်နိုင်ငံရုရှားနိုင်ငံအီရန်နိုင်ငံတို့လိုကျွန်တော်တို့နဲ့တမိုးထားမှုချင်းမတူတဲ့နိုင်ငံတွေကနောက်ဆုတ်လိုက်တဲ့အမေရိကန်နေရာမှာပျော်ပျော်ကြီးဝင်ပြီးနေရာယူသွားကြပါလိမ့်မယ်
အောက်လွှတ်တော်နိုင်ငံသားကြီးရကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဲလီယက်အန်ဂေါဖြစ်ပါတယ်ဘတ်ဂျက်မူကြမ်းကိုမဲခွဲအတည်ပြုဖို့လွှတ်တော်အဆောက်အဦးကိုရောက်လာတာနဲ့ပယ်ချပြီးသားဖြစ်မှာပဲလို့လည်းသူကပြောကြားခဲ့ပါတယ်ကော်မတီဝင် Republican အမတ် Michael McCaul ကလည်းအတုံးစိတ်တွေဖြတ်တောက်တာကြောင့်ရေရှည်အကျိုးဆက်တွေရှိလာလိမ့်မယ်လို့ကြားနာပွဲမှာပြောသွားပါတယ
် However, I do agree with the chairman. I believe that certain cuts have unintended consequences that cost us more in the long term. This is especially true of cuts.
ဥက္ကဋ္ဌပြောတာကိုကျွန်တော်လည်းသဘောတူပါတယ်။သူအတုံးစိတ်ဖြတ်တောက်မှုတွေကနေဖြစ်လာမဲ့ UN မှထားတဲ့အကျိုးဆက်တွေကရေရှည်မှာ American အတွက်ပိုတောင်ထိခိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်အရေးကြီးတဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဒီမိုကရေစီကိုမြင့်တင်ပြီးဆောင်ရွက်တဲ့ဖွံ့ဖြိုးတိုးတက်ရေးကူညီထောက်ပံ့မှုအစည်းအဝေးတွေစီးပွားရေးတိုးတက်အောင်ကူညီတဲ့အထောက်ပံ့တွေကျန်းဖတ်ဝါဒနဲ့အကျန်းဖတ်ရန်ရှိတဲ့နေရာတွေမှာတည်ငြိမ်စေရေးအတွက်ထောက်ပံ့ကူညီနေတဲ့ဘဝရှင်သန်စေရေးအကူအညီတွေကိုဖြတ်တဲ့အတွက်အကျိုးဆက်တွေဖြစ်လာပါလိမ့်မယ
်။အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကတော့ရှိလာနိုင်တဲ့ရန်တွေကိုသိပေမဲ့အမေရိကန်အခွန်ထမ်းပြည်သူတွေဝင်ပြီးနေတဲ့အပေါ်အစိုးရကထည့်တွက်ရမယ်လို့ခုခံပြောဆိုသွားပါတယ်
။ We'll make sure that China and Russia cannot gain a strategic advantage in an age of renewed great power competition.
အာဏာအပြိုင်မှုတွေပြန်ဖြစ်နေတဲ့ပြည်နယ်ရုရှားတို့ဘက်ကမဟာဗျူဟာအရအသာစီးမရအောင်အမေရိကန်ကအသေးချာဆောင်ရွက်ပါမယ်။နော်ကိုရီးယားကနျူကလ িয়ার ဖြတ်သိမ်းရေးကိုအပြီးတိုင်အပြည့်အဝလုပ်လာတဲ့အထိအမေရိကန်ကဆက်လုပ်သွားမှာပါ။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီပြန်ရအောင်ငြင်းငြင်းချမ်းချမ်းကြိုးစားနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုဆက်ပြီးထောက်ခံသွားမှာပါ
။ဗင်နီဇွဲလားမှာဒီမိုကရေစီအခုအပြောင်းအထွက်အားပေးကူညီသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကအောက်လွှတ်တော်နိုင်ငံသားရေးကော်မတီဌာနဝင်မှပြောကြားသွားပါတယ်
။မဆုမြတ်မွန်ပြောပြသွားတာပါရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့် VOA ရဲ့ညပိုင်းအစီအစဉ်တွေမှာတော့ကျမ်းမာရေးမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အချာရင်းငါပဲဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေကိုပြန်ထွက်သွားဖို့သမ္မတထွန်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရုရှားလူတွေကိုဖယ်ရှားဖို့အမေရိကန်ငါဗင်နီဇွဲလားကိုတပ်ဖွဲ့တွေဆေးလုပ်ဖို့အစီအစဉ်ရှိသလားဆိုတဲ့ဒဏ္ဍာရီတစ်ယောက်ရဲ့အမေကိုတော့ဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးကိုစဉ်းစားသွားမယ်အကြောင်းလဲသမ္မတကအချိန်ချင်းပြောဆိုသွားခဲ့တာပါထိုင်းနိုင်ငံမှာမချာသေးရင်တော့ကျင်းပခဲ့တဲ့ထရီရွေးကောက်ပွဲမဲရလတ်တွေကိုရန်နုံးပြည်ရေးထွက်ပြီးစီးသွားခြင်းမှာပဲစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်စစ်တပ်နဲ့နှိစက်တဲ့ Plan Pracha လက်ပါတီကထောက်ခံမဲ့ 8.4% နဲ့ထောက်ခံမှုအများစုရရှိခဲ့ပြီးလွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားခံခဲ့ရတဲ့အဓိကအတိုက်ခံဖွယ်ထိုင်းပါတီကတော့ထောက်ခံမဲ့ 9.9% ရရှိခဲ့တဲ့အကြောင်းကော်မရှင်ရဲ့ဒုတိယတွင်းမှုချုပ်ကဒီနေ့ပဲကြေညာလိုက်တာပါဥရောပသမ္မတ EU ကနေဗြိတိန်နိုင်ငံထွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်အစိုးရဘက်ကတင်ပြထားပြီးလွှတ်တော်ကဖယ်ချထားခဲ့တဲ့အဆိုပြုချက်နှစ်ခုပေါ်စဉ်းစားရွေးချယ်စရာနည်းလမ်း၁၆မျိုးကိုဗြိတိန်လွှတ်တော်မှာဗိုလ်ထုံးတွေသဘောတူညီချက်မရပဲဖြစ်ခဲ့ပြီးတော့နာဂတ်ရေးရလဲပို့ပြီးတော့မြေမြန်ဖြစ်လာနေပါတယ်။ဝန်ကြီးချုပ်ထရီဆာမေကတော့ EU ကခွက်ထွက်ရေးအတွက်နောက်ထပ် PRP ကြိုးပမ်းနေဆဲဖြစ်ပါတယ်။လီဗျားနိုင်ငံကကမ်းလွန်ပြည်နယ်မြေမှာကယ်ဆယ်ခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြီးဆွဲဆောင်တဲ့ရေနံတင်သင်္ဘောတစ်စင်းကိုအထူးစစ်ဆင်ရေးနဲ့ကယ်တင်နိုင်လိုက်တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောဆိုလိုက်ပါတယ်။မော်တာကမ်းလွန်ရေမိုင်30လောက်အကွာမှာ Air Heblu 1သင်္ဘောကိုထောက်လန်းတွေ့ရှိခဲ့ပြီးတဲ့နောက်နိုင်တိုချာအချိန်တွင်းမှာပဲဗလက်တာမျိုးတော်စစ်ကမ်းကိုဒီနေ့ပြန်လည်ဆက်ကပ်လာခဲ့တာပါ။သင်္ဘောကပ္ပတိန်နဲ့အဆက်အသွယ်ရတဲ့အချိန်မှာသင်္ဘောကသူ့အုပ်ချုပ်မှုဥပဒေမရှိတော့ဘူးလို့လည်းစစ်တပ်ကပြောတဲ့အကြောင်းမော်တာစစ်တပ်ကပြောဆိုထားပါတယ်။
မလ20ကြာသပတေးနေ့ညနေ28ရက်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.